နိုင်ငံတော်အချင်းချင်းပြက်စီမှုနဲ့တရားစွဲဆိုခံထားရတဲ့ဥပဒေသူကိုဖမ်းပြီးတူတွာလာတတ်တဲ့နေရာတွေမှာရှာဖွေနေတဲ့အကြောင်းနိုင်ငံတော်သမရုံးကပြောပါတယ်။ဆရာတော်ဥပဒေသူဘက်ကဒမဆက်နဲ့အရေးယူပြီးမှသာအာဏာဆက်နဲ့အရေးယူခံမယ်လို့ပြောနေပေမဲ့ဒါဟာဥပဒေကိုချိုးဖောက်နေတာဖြစ်လို့ဥပဒေနီလန်တိုင်းသာအရေးယူမှာဖြစ်တယ်လို့ပြောဆိုတာတွေလည်းရှိနေတာပါ။ဒီကြောင့်ကတော့ဗီဒီယိုမြန်မာပိုင်းတရင်တော့ကိုထအောင်ခန်းကတင်ပြပို့ချပါရရှင်
။ရန်ကုန်မြို့မှာဗမာပြည်ရဲ့ရှိမှာဟောပြောရမယ့်ပတ်သက်ပြီးနောက်ပိုင်းကအုပ်ချုပ်ရေးမှူးကပြည်လူပြည်လူကနိုင်ငံတော်ကြီးမျိုးပြည့်စုံမှုပုံမှန်တင့်မီလီကာဒီနဲ့တရားစဲဆိုခံထားတဲ့ဥယျာဉ်တကိုနောက်ပိုင်းကတရားရုံးကရာဇဝတ်ထွေထွေအမှုနဲ့တရားခံပြေပြစ်ထုတ်ပြန်ထားပြီးမယ်။အခုချိန်ကြီးတော့ဖမ်းဆီးရမိခြင်းမရှိသေးပါဘူး။ဥယျာဉ်တကိုဖမ်းပြီးတော့ရဲတပ်ဖွဲ့ကတော်လာတဲ့နေရာဒီမှာစာဖွင့်နေတယ်လို့ဒီကနေ့ပြုလုပ်တဲ့တမန်ရုံးတရင်ရရှင်လင်းပွဲမှာနိုင်ငံတော်တမန်ရုံးပြောခွင့်ရဦးစောထင်းကပြောသွားပါတယ်
။သူသွားတာတော်လာတဲ့နေရာပဲနော်။သွားလာနိုင်တဲ့နေရာကြီးစောက်ကြည့်ပြီးတော့ဟိုစာဖွင့်ဆောင်ရမ်းနေရှိတယ်။အပိစိတ်ကတော့ကျွန်တော်တို့ကြိုးဝင်ရှိပါဘူး။ခြေသက်မြန်မာနိုင်ငံရဲ့တပ်ဖွဲ့ကသူ့ရဲ့စာဝင်ရသူ့ရဲ့စီနီယာဒီကန်တွေကဆက်လက်ပြီးတော့လောက်ဆောင်နေတယ်လို့ကျွန်တော်ထင်ကြတယ်ပေါ့။အဲတော့ခြေသက်ပေါ့ကသူတဲ့ကြားရတယ်ကွာသိသိတော့သူတို့ဒီလူတို့ထုတ်ပြောတော့မှညနေမှာရှိနိုင်တယ်ညနေမှာတရင်ပေါ်တယ်ဆိုရင်ဒါတို့ကသူတို့ကလိုက်တာမျိုးတော့ရှားပြန်ရှိတော့တယ်နောက်ညနေရီတော့သူလာတတ်တယ်ပေါ့နော်ဒါမျိုးလာတယ်ဆိုရင်ရဲတော်တော်လုံးမြန်သူတို့ဖောင်းနေတာဖြစ်ပါတယ်
ဆရာတော်ဦးရည်သူကိုပထမဝရမ်းကျော်လွန်ချိန်မှာမဖမ်းမိခဲ့လို့နောက်ထပ်ဝရမ်းတက်တန်းဟာစတိရနေ့ရှိတိုးမြင့်ခဲ့တဲ့အတွက်ဆက်လက်ရှာဖွေမှုတွေပြုလုပ်နေပါတယ်ဆရာတော်ဦးရည်သူကတော့ဓမ္မဇန်နဲ့အရေးယူပြီးမှအာနာဇန်နဲ့အရေးယူခံမလို့လူမှုကွန်ရက်မှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်မှာပြောထားပါတယ်ဒီလိုဓမ္မဇန်နဲ့အရေးယူပြီးမှအာနာဇန်နဲ့အရေးယူဖို့ပြောဆိုနေတာဟာစီရင်ပေးနေတာဖြစ်ပြီးဒါဟာဥပဒေတန်းတာဆောင်ရွက်မှာဖြစ်တယ်လို့ဆရာတော်မင်းတုံညာဗုဒ္ဓတက္ကသိုလ်ကဗီဒီယိုကိုမင်ကြားပါတယ်
အခုဥွေးတဲ့သူကြတော့မှခဏကပြောခဲ့တဲ့ဓမ္မဇက်နဲ့ပြီးတော့မှခဏကပြောခဲ့တဲ့အာနာဇက်နဲ့လုံးလို့ရမယ်ဆိုတာသူလိုက်ပြီးတော့ဆင်ကြီးသေးတာပါအဲ့တော့ဥွေးတဲ့သူကသူချိုးဖောက်နေတာတွေဟာခဏကပြောခဲ့တဲ့ဥပဒေကိုချိုးဖောက်တာဖြစ်တဲ့တကြောင်ဥပဒေညီလန်းအတိုင်းနဲ့ဆောင်ရွက်ရမှာပါ
အစပထမပိုင်းကရန်ကုန်တန်ခါနိုင်ငံကကဆရာတော်ဥွေးတဲ့သူဩဝါဒပေးဖို့ခွင့်ယူခဲ့ပြီးမြေအကြောင်းမျိုးမျိုးကြောင့်ဩဝါဒပေးမဲ့အစီအစဉ်ကိုဆောင်ရွက်လိုက်ပါတယ်ဒါပြင်ဩဝါဒပေးမှာကိုဆိုင်းငံ့လိုက်ပြီးမြေဩဝါဒပေးတာကိုမလိုက်နိုင်ရင်တန်ခါအဖွဲ့ကြီးဆိုင်ရာဥပဒေနဲ့တရားစွဲဆိုသွားမယ်လို့တာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်။ဖမ်းမိရမိတာမရှိသေးပေမဲ့ရာဇဝတ်ပြင်ထုံဥပဒေပုံမှန်၅တိနည်းအရရာဇဝတ်အထွေထွေမှုနဲ့ထပ်တူအမှုပွင့်ခံရလို့ကံကံရှင်ဖြစ်တဲ့ဆရာတော်ဦးရတူကိုဖမ်းမမိသေးပေမဲ့အမှုကိုဆက်လက်စစ်ဆေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။